ကမ္ဘာရဲ့ရဲ့နိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိန်ခေါ်ချက်တွေရှိနေတဲ့ဆိုပြီးအမေရိကန်ပြည်ထောင်စုကထုတ်ပြန်ပြောဆိုပါရတယ်။အစိုးရတွေကြောင့်တိခတ်မှုကင်းမဲ့တဲ့ပတ်ဝန်းကျင်ဖြစ်လာပြီးအဲဒီကနေအမုန်းတရားနဲ့အကြမ်းဖက်မှုတွေဖြစ်လာတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တာပါ။မြန်မာနိုင်ငံကဆိုရင်လည်းဘာသာရေးလွတ်လပ်ခွင့်အရစိုးရင်ရတဲ့နိုင်ငံစည်းရင်းတဲ့မှာပဲအမေရိကန်ပြည်ထောင်စုကထည့်သွင်းထားပါရတယ်။ဒီအကြောင်းအစုံလင်ကိုတော့ကိုသားညွန်ဦးကပြောပြပေးပါမယ်ရှင်။
နိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်ခံနေရတဲ့တစ်ချိန်တည်းမှာပဲအစိုးရတာဝန်ရှိသူတွေဘက်ကကျူးလွန်မှုတွေဟာအရေးအယူမခံရဘဲနဲ့ကင်းလွတ်ခွင့်ရနေတယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့ဒီနိုင်ငံအရရဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီအစဉ်တွေမှာဖော်ပြထားပါတယ်။ဒါ့အပြင်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဥပဒေတွေကိုအကောင့်ထဲဖို့ကျင့်သုံးတဲ့နေရာမှာမမျှတမှုတွေနဲ့ကန့်သတ်ချက်အသစ်တွေထုတ်ပြန်မှုတွေကိုလည်းထောက်ပြဝေဖန်ထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာလူသားတိုင်းရဲ့မိုးရွာပါအခွင့်အရေးဖြစ်ပေမဲ့မကြာခဏဆိုသလိုပဲကမ္ဘာနေရာအတော်များများမှာကန့်သက်ချုပ်ချယ်မှုတွေခံရတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။ကမ္ဘာအနှံ့ပြားဘာသာရေးလွတ်လပ်ခွင့်ဆိုတာဟာအမေရိကန်ပြည်ထောင်စုအတွက်စိုးရင်စရာအမျိုးသားလုံခြုံရေးဆိုင်ရာကိစ္စရပ်ဖြစ်တယ်လို့လည်းမစ္စတာကယ်ရီကပြောသွားပါရယ်
။ But when countries undermine or attack religious freedom, they not only unjustly threaten those whom they target, they also threaten their country's own stability.
တိုင်းပြည်တွေမှာဘာသာရေးလွတ်လပ်ခွင့်ကိုဒီပါဆော်ကားတာဟာသူတို့ပြစ်မှတ်ထားတဲ့လူတွေကိုပဲတစ်ဖက်သက်ချင်းချောက်တာမဟုတ်ပါဘူး။ဒါဟာအဲ့ဒီတိုင်းပြည်ရဲ့ကိုယ်ပိုင်တည်ငြိမ်မှုကိုချင်းချောက်တာပါ။ဒါမျိုးတွေကိုနေရာတော်များများမှာကိုတွေးရပါလေ။ဘာသာရေးလွတ်လပ်ခွင့်ကိုထိပါတယ်ဆိုတာအမေရိကန်ပြည်ထောင်စုအတွက်လူကုန်သိက္ခာကျင့်ဝတ်ဆန်ရယက်တိကျဲရာရောမဟာဗျူဟာမြောက်မြို့သားလုံခြုံရေးအရာပါဆိုရင်စရာဖြစ်ပါလေ
။ဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်နေတဲ့ဘာသာရေးပုတ်ခတ်စော်ကားမှုကိုအရေးယူတဲ့ဥပဒေနောက်ဘာသာကူးပြောင်းမှုကိုအရေးယူတဲ့ဥပဒေတွေကိုတိုးပြီးတော့ဒီကမ္ဘာနှံ့ပြားနိုင်ငံတွေမှာကျင့်သုံးလာတာတွေဟာခွဲခြားဆက်ဆံမှုပုံစံတရားဖြစ်လာတယ်လို့မစ္စတာကယ်ရီကပြောပါတယ်။ဘာသာရေးအရာပုတ်ခတ်စော်ကားရဲဆိုတဲ့ဆွဲချက်နဲ့ဒီလူပုဂ္ဂိုလ်တွေကိုအရေးယူနေတဲ့နိုင်ငံတွေမှာဆိုရင်ဆော်ဒီအာရေဗျာနိုင်ငံ၊ Egypt, Libya, Tunisia, Iran နဲ့ Eritrea စတဲ့နိုင်ငံတွေကိုဝေဖန်စည်းရင်းသွင်းထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးချုပ်ချယ်ကန့်သတ်မှုတွေရှိတဲ့အပေါ်မှာလည်းဒီအစဉ်အလာထဲမှာဝေဖန်ဖော်ပြပါရယ်အဓိကချက်ကတော့မွတ်စလင်လူနည်းစုတွေအပေါ်မှာချုပ်ချယ်ကန့်သတ်နေတဲ့ကိစ္စပါမြန်မာနိုင်ငံတွင်းအပြောင်းလဲတွေတွေ့လာရပေမဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအပြောင်းလဲတွေသိပ်ပြီးတော့မတွေ့ရသေးဘူးလို့နိုင်ငံကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသံအမတ်ကြီးဆူဇန်ဂျွန်ဆန်ကော့ကမနေ့ကဒီသတင်းစာရှင်းလင်းပွဲအတွက်မှာပြောသွားပါရယ်
As we said in Burma particularly we see societal and economic some reform there but as religious freedom we haven't seen much reform at high levels again our secretary
ကျမတို့ပြောထားတဲ့အတိုင်းပါပဲအထူးသဖြင့်မြန်မာနိုင်ငံမှာစီးပွားရေးနဲ့တခြားပြောင်းလဲလာတဲ့လက္ခဏာတွေတွေ့ရပြီးမြဲဘာသာရေးလွတ်လပ်ခွင့်ဆန်ရာပြောင်းလဲမှုကတော့တိတ်မတွေ့ရသေးပါဘူးကျမတို့နိုင်ငံကအစင်းမြင့်ကိုယ်စားလှယ်တွေဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးတွေလက်ထောက်နိုင်ငံခြားရေးဝန်ကြီးတွေသွားတဲ့အခါတိုင်းမြန်မာအစိုးရနဲ့တွေ့ဆုံတဲ့အခါဘာသာရေးလွတ်လပ်ခွင့်ကိစ္စတွေကိုဆက်ပြီးဆွေးနွေးပြောဆိုခဲ့ပါတယ်ဒီအချိန်မှာတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမရှိသေးဘူးလို့ပြောရပါလိမ့်မယ်
ဘာသာရေးလွတ်လပ်ခွင့်တွေကိုစူးစူးဝါးဝါးချိုးဖောက်မှုတွေရှိနေတဲ့နိုင်ငံစင်းတွေကိုစင်းပြုစုဖို့အမေရိကန်ပြည်ထောင်စုရဲ့ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဥပဒေစုပြီးတော့ဖော်ပြပါရှိပါတယ်။အဲဒီ International Religious Freedom Act ဥပဒေမှာဆိုရင်ဒီဘာသာရေးချိုးဖောက်မှုစူးစူးဝါးဝါးရှိတဲ့တိုင်းပြည်တွေကို CPC စိုးရင်ပွဲကောင်းတဲ့နိုင်ငံဆိုပြီးတော့စင်းတွေပြုစုထားပါတယ်။ဒီထဲမှာတော့မြန်မာနိုင်ငံဟာ1996ခုနှစ်ကတည်းကထည့်သွင်းခံခဲ့ရတာအခုအချိန်ထိဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဘရက်အိုဘားမားအပါအဝင်အမေရိကန်ထိပ်တန်းအရာရှိကြီးတွေလည်းဒီမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာလည်းမကြခင်နှစ်တွေအတွင်းကမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ဘာသာရေးအထိကရုံတွေနဲ့ပတ်သက်ပြီးတော့စိုးရင်ပူပန်တဲ့အကြောင်းနောက်တရားဥပဒေစိုးမိုးမှုရှိဖို့နဲ့ဒီအာဏာပိုင်တွေရဲ့ကျူးလွန်မှုတွေကိုဖော်ထုတ်အရေးယူဖို့ဆိုတာတွေကိုမပြတ်တိုက်တွန်းနေကြတာတွေ့ရပါတယ်ခင်ဗျာ